ယူကရိန်းနိုင်ငံကီးဗ်မြို့တော်မှာစစ်ရဇမှုခုံရုံးစတင်လိုက်ပြီးပထမဆုံးအနေနဲ့ရုရှားတပ်ဖွဲ့ဝင်တူကိုကျနာစစ်ဆေးနေပါတယ်။ယူကရိန်းကိုရုရှားကကြီးကြော့စစ်ထစ်လာပြီးပထမဆုံးကျနာစစ်ဆေးတဲ့စစ်ရဇမှုခုံရုံးမှာဒီရဇဝတ်ခုံရုံးမှာတော့အသက်62နှစ်အရွယ်လူတူကိုဥကောင်းကိုတနက်နဲ့တစ်သက်မှုဆွဲခြင်းနဲ့အသက်21နှစ်အရွယ်ရုရှားတပ်ချက်ဗရက်မင်ဆက်ရှင်မရင်းကိုကျနာစစ်ဆေးနေတာပါ။ယူကရိန်းစစ်ပွဲဆက်စခြင်းပထမသတင်းပတ်ထဲနိုင်ငံရှိမြောက်ပိုင်းချူပါခစ်ကာရွာထဲမှာအခုလိုအသက်ကြီးသူတူကိုပြစ်တက်ခဲမှုတွေရုရှားတင်ကားတပ်ဖွဲ့ဝင်ရှိုက်ရှီမရင်ကိုစတင်ကြားလာတဲ့ဒီခုံရုံးမှာသတင်းတောက်တွေဖြည့်သွားခဲ့ပါတယ်။အပြစ်ရှိကြောင်းဆုံးဖြတ်လာရင်တော့ရှိုက်ရှီမရင်အနေနဲ့ယူကရိန်းနိုင်ငံရဲ့စစ်ပွဲတွင်ရာဇဝတ်ပြစ်မှုဥပဒေစီမင်းတွေအရထောက်ထံတစ်သက်တစ်ကျွန်းအထိချခံရနိုင်ပါတယ်။တစ်ချိန်တည်းမှာတော့အမေရိကန်ကလည်းယူကရိန်းကိုကူညီပေးဖို့လွှတ်တော်ကဆုံးဖြတ်လိုက်တဲ့အမေရိကန်ဒေါ်လာဘီလီယံ40ကိုနောက်နေ့အောင်တိုက်ခံ Republican အထက်လွှတ်တော်မှတချို့ကလှုပ်ဆောင်နေပါတယ်။ American ထက်လွှတ်တော်မှ Ron Paul က American စီးပွားပြတ်ခံပြီး Ukraine ကိုမကယ်တင်နိုင်ပါဘူးလို့ပြောခဲ့ပြီးမှအထက်လွှတ်တော်ကလည်းဒီအကူအညီပေးရေးဥပဒေမူကြမ်းတည်ပြဖို့ရှိနေတာကိုနောက်တစ်ပတ်ရွှေ့ထားရပါတယ်ခင်ဗျ။